အခုဆက်ပြီးတော့ချင်းပြည်နယ်ပလက်ဝစစ်ပေးဆောင်200ကျော်ဘင်္ဂလားနယ်စပ်ထဲမှာတောင်တင်နေတဲ့အကြောင်းသတင်းလွှာကိုနှาศင်ရပါမယ်။ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာစီရေးပဋိပက္ခတွေကြောင့်ဒေသခံ200ကျော်အုပ်ရင်ဆုံးပြီးဘင်္ဂလားဒေ့ရှ်နယ်စပ်ထဲမှာစစ်ပေးတင်းချောင်းနေရပါတယ်။ဒါပြင်ပလက်ဝနယ်ကြောက်တော်ကြားဒေသမှာတင်းချောင်းနေသူတွေလည်းရှိပါတယ်။နယ်စပ်ရောက်ဒုက္ခတွေကိုအေးအေးအဖွဲ့ကအကူအညီပေးထားပြီးတခြားအကူအညီတွေမရသေးဘူးလို့လည်းဆိုပါတယ်။ကပင်ကြောက်တော်ကစစ်ဆောင်တချို့ဟာမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့ဖန်ဆီးခံထားရပြီးစစ်ဆေးခံနေရပါတယ်။ဒီအခြေအနေတွေကို VOA Time ခြေစိုက်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါရှင
်။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလက်ဝမြို့နယ်တွင်တပ်မတော်နဲ့ဒီကိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားဖြစ်တဲ့တိုက်ပွဲတွေကြောင့်ပလက်ဝမြို့နယ်တင်းတလင်းနဲ့ခမောင်းဝစီရွာကဒီကိုင်နဲ့သမီးမိသားစုဦးရေ200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာထွက်ပြေးတိမ်းရှောင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကတင်ဒရာပင်ဒေတာအခြေစိုက်သတင်းတောက်ကိုမောင်အေးကအခုလိုပြောပါရယ်။
ဒီကိစ္စလည်းနာဖူးရလို့ရှိတယ်။ကျွန်တော်တို့ဒီနေ့ဆိုရင်လည်းဒီမှာနေမှာဖြစ်နေတာလို့ပါတယ်။ဒီရောဒီနေ့ဒီရောမြို့မြို့ရောနေတော့ကျွန်တော်ရောနာခမောဝါအဒီနေရလပါတယ်။အခုတော့ဒီလိုလေအရင်ကနေပြီးတော့အခုတော့ဒီအတွက်စာအုပ်မျိုးတွေဖတ်ဆောင်ထားတယ်။ဒီမှာဆက်ကဒီရှင်နေဒီရှင်နေပုံစံကလည်းပေါ်ပြီးပုံစံဆိုတော့တော့အခုချင်းနေတယ်
ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်အဲ့ဒီစစ်ဆောင်တွေရဲ့အရှင်တွေကတော့ရခိုင်တပ်မတော်ပြန်ကြားရေးစာဝန်ခံခိုင်တုကကအခုလိုပြောပါတယ
်ဒီလိုကိုကျွန်တော်တို့နေကြမှာမှာပဲတောင်းအောင်မှာကိုယ်ကြေးသွားတာရှိတယ်ဟိုဒါနဲ့တခြားကတော့အခုဘင်္ဂလားဒေ့ရှ်စစ်ဆောင်ကိုစက်ကြောင်လာလာပြီးဆိုပြီးတော့လည်းကျွန်တော်ကြားတယ်ကြာဒါနဲ့ဟိုဒီကြတော့မပြောနိုင်ဘူး
ကျန်တော်ဝိုင်လာကနေဖေဖော်ဝါရီလ၄ရက်နေ့တွင်တမတော်နဲ့အီအီတို့တိုက်ပွဲကြောင့်ခမောင်းဝရွာ၊ကင်းတလင်းရွာ၊ခေါ်စာချောင်းရွာ၊ကူချောင်းပြားရွာပါဝင်ရွာခွန်လေးရွာပြည့်စည်သွားခဲ့တယ်လို့ပလက်ဝမျိုးနယ်ဒေသခံတွေကပြောပါရတယ်။အဲ့ဒီပလက်ဝဒေသကရွာသားတွေဟာတမတော်နဲ့အီအီတို့တိုက်ပွဲဖြစ်စဉ်တွင်တနက်ကြီးတွေနဲ့ပြစ်ခတ်ခံရတဲ့ဘေးကိုကြောင်းလာပြီးတခြားဒေသကိုတိမ်းချောင်သွားတဲ့သူတွေနေစဉ်ရှိနေစေလို့ပလက်ဝမျိုးနယ်ကဒုက္ခသည်ရီကူညီဆောင်ရွက်သူခိုင်ကျော်လန်ကပြောပါရတယ်။
အမေညာကလေးကဒီခမောင်းဝါရွာကိုတဝိုင်းငါနေလက်နေကြီးနဲ့သူတို့ထပ်ပြီးတော့ပြစ်တယ်ဒီခမောင်းဝါနဲ့ဒီကင်းတမင်းဖြစ်ပါပဲသူတို့ကချင်းချင်းချင်းမနဲ့ဒီလက်နေကြီးနေပြစ်နေတယ်လို့သိရတယ်ပေါ့ကျွန်တော်တို့ဒီကက်မှာတော့ဒရင်မှာတော့အိမ်ကောင်စုအမေကမစူရနီငါစုအဖြစ်ဘလဲဝအောက်ပိုင်းကိုတော့ဆင်းနေကြတယ်ဆက်လက်လေးတွေနဲ့ပေါ့ဘလဲဝအောက်ပိုင်းဒီကြောက်တော်ကြားတယ်ပေါ့နော်ကင်းမာတို့ဖြီးကြီးတို့မာလာတို့အေးအထက်တွေမှာဆင်းပြီးတော့အမျိုးအစေရှိတဲ့နေရာတွေမှာပဲနေထိုင်နေကြတယ
်ဘလဲဝမြို့နယ်တွင်စီရေးတင်းမာနေမှုကြောင့်ဒီကိုင်းပြည်နယ်ကြောက်တော်မြို့ကိုတင်းချောင်လာတဲ့ရှင်းလဝရွာသား24ဦးကတော့ဖေဖော်ဝါရီလ4ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာခံရပြီးမကရတဲ့ဆက်တွေရေပုံမဥပဒေ18တိနှစ်နဲ့တရားစွဲဆိုခံထားရပါတယ်။ရွာသားတွေပြင်သူတို့ကိုလက်ခံထားတဲ့အင်ရှင်မျိုးကလည်းတမတော်ကနေတရားလိုလုပ်ပြီးတရားစွဲထားတာပါ။အခုလိုဖမ်းဆီးတရားစွဲရတဲ့အချိန်လေးနဲ့ပတ်သက်ပြီးတမတော်တရင်မှန်ကြံကြားရေးဖွဲ့တွဲပတ်သွင်းမှုဘုံမှုချုပ်စုံမင်းထုံးက VOA ကိုခုလိုပြောပါတယ
်။စစ်ပေးတိတ်ဆောင်လို့ဆိုပြီးတော့သာထွက်ပြေးလာတဲ့တရင်လည်းနဲ့စစ်ပေးတိတ်ဆောင်လာတာမှလည်းအိမ်ကောင်စုတွေကလည်းပါတော့သူတို့ရင်ထွက်ပြေးလာကြံပြီးဆက်လိုက်တဲ့အခါမှာသူတို့ထင်ရှားတယ်အဆက်ဆွဲလုံးတဲ့သူတွေအစစ်စစ်မှခံနေတော့ထွက်ပြေးမှခင်ကြတယ်တရားစွဲတာဖြစ်ပါတယ်အခုတော့တရားစွဲတာတော့မှကြ
လက်ရှိဒုရုတွေကိုစစ်တွေရဲတပ်ဖွဲ့ကနေခုံရုံးဖို့ဆစ်ဆင်းနေကြဖြစ်ပြီးသူတို့မရသေးဘူးလို့အမှုလားရှိနေဦးလှဆောင်ကပြောပါတယ
်ကျွန်တော်ကအဲဒီဖက်စစ်တန်ထားတဲ့ဒီနေရာတော့ပြီးတော့စစ်တွေရဲ့အခါမှာတော်ပြီးပြုတ်ဖို့လုပ်တော့စံမှုကဒါအခုလောလောဆယ်ဒီပေးမပေးနိုင်ဘူးဆိုပြီးတော့ပြောတယ်ကျွန်တော်ကဒီမြန်မာနိုင်ငံရေလက်ဆွဲ50လေးကားငယ်မှာတရားကြည့်ရရှင်းနေရအမှုလာရေးဒီဆိုရင်တိတိရှိတယ်ပြန်လဲဒီမှာတိတိရှိဘူးဆိုပြီးကျွန်တော်ကဥပဒေပုံမှန်နဲ့ဒီပြည့်ထောက်ပြရတယ်ပေါ့နော်ဒါပေမဲ့သူကဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီပေးမပေးနိုင်ဘူးဆိုပြီးတော့သူကပြန်ပြောတယ်ဒီရေးကတော့စစ်ဆွဲရဖွဲ့ထုတ်လိုက်တယ်ပေါ့နော်အဲ့အဖွဲ့ပြန်လို့ဖြစ်တယ်လို့ပြောပါခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကပလက်ဝမြို့နယ်ရှင်းလင်းဝကြီးရွာဘက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာသမတော်နဲ့အီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးသမတော်ကနေရှင်းလင်းဝဒေသဘက်မှာဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရကနေကြောက်တော့ဘက်ကိုတိမ်းချောင်လာခဲ့ရတာကအဲ့ဒီရွာသားတွေဖမ်းဆီးတန်ခဲ့ရတာပါဒီဆိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာသမတော်နဲ့အီတို့အကြားစစ်ရေးပဋိပက္ခပြင်းထန်နေဆဲဖြစ်ပြီးစစ်ဆောင်ထွက်ပြေးတဲ့ဒေသခံရေတပ်ပုံများလာနေတယ်လို့လုံခြုံရေးရဆိုတဲ့စစ်ဆေးမှုတွေကလည်းပုံမူတင်းကျပ်လာနေပါတယ်ခင်ဗျာ